ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံကဝီဂါမွတ်စလင်တွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ဒီကနေ့မှစုဝေးဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာဒီကနေ့ပြုလုပ်တဲ့ဆန္ဒပြပွဲတွေအတွင်ဝီဂါတွေကိုထောက်ခံတဲ့ကြေကြော်သံတွေကိုအော်ဟစ်ခဲ့တယ်လို့ဝီဂါအလံတွေကိုလည်းဝန်ရံခဲ့ကြပါတယ်။ဒါဟာဟောင်ကောင်ဆန္ဒပြပွဲတွေအတွင်မှာပထမဆုံးအကြိမ်ဖြစ်နေဝီဂါတွေကိုထောက်ခံကြောင်းဆန္ဒပြခဲ့တာဖြစ်ပါတယ်။အခုလိုမျိုးဟောင်ကောင်ဆန္ဒပြတဲ့သူတွေဟာသူတို့ရဲ့ဒုက္ခအကြက်တဲတွေတရုတ်နိုင်ငံပြည်မာကြီးမှာဖိနှိပ်ခံနေရတဲ့ဝီဂါမွတ်စလင်တွေနဲ့တူတယ်လို့ခိုင်နိုင်ပြောဆိုပြီးတော့အခုလိုလှုံ့ဆော်လိုက်တဲ့အတွက်တရုတ်အစိုးရအနေနဲ့လည်းအကြီးအကျယ်ဒေါသထွက်လာနိုင်ပွဲရှိပါတယ်။ဆန္ဒပြတဲ့သူတို့ဟာအလုပ်တရုတ်အလံကိုအနီးနားမှာရှိတဲ့အစိုးရအဆောက်အုံတွေကနေဖယ်ရှားလိုက်ပြီးတဲ့နောက်မှာအဓိကရုံးနေနည်းရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုဝင်ရောက်စီးနင်းပြီးတော့လူစုခွဲနှိမ်နင်းခဲ့ပါတယ်။တရုတ်အစိုးရဟာနိုင်ငံအနောက်မြောက်ပိုင်းကရှင်ကျန်းဒေသမှာဝီဂါလူမျိုးတွေနဲ့တခြားလူနည်းစုမွတ်စလင်တသန်းလောက်ကိုထိမင်းရေးစခန်းတွေမှာထိမ့်သိမ်းထားတာကြောင့်နိုင်ငံတကာရဲ့ဝေဖန်တာကိုအကြီးအကျယ်ခံနေရတာဖြစ်ပါတယ်။